အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီကဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးနဲ့ပတ်သက်ပြီးပြည်ထောင်စုလွှတ်တော်မှစတင်ဆောင်ရွက်လာတဲ့အပေါ်တိုင်းရင်းသားပါတီတို့ရဲ့အမြင်သဘောထားတွေဖြစ်ပေါ်လာနိုင်တဲ့အလားအလာတွေဘယ်လိုရှိနေပါသလဲ VOA မြန်မာပိုင်းသတင်းတောက်ကိုမိုးစောကအခုလိုစူးစီးတင်ပြပေးထားပါရဲ့ရှင
်ဟုတ်ကဲ့ဇန်နဝါရီလ29ရက်နေ့ကဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးအတွက်ပူးပေါင်းကော်မတီဖွဲ့စည်းဖို့ NLD ပါတီကရေးကြီးစုတရက်ကိုတင်သွင်းခဲ့တယ်လို့တမရော်သာလွှတ်တော်ကိုယ်စားလှယ်တွေကလုံထုံးလုံနည်းနဲ့မညီကြောင်းကန့်ကွက်ခဲ့ကြပါတယ်ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးနဲ့ပတ်သက်ပြီးဇိုမီဒီမိုကရေစီအဖွဲ့ချုပ် ZCD ပါတီရဲ့လွှတ်တော်ကိုယ်စားလှယ်တွေကနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါ်ဆန်းစုကြည်တိရိတ်မျိုးကိုရောက်ရှိစဉ်မှာအကြံပြုစာတစ်စောင်ပေးခဲ့ပါတယ် ZCD ပါတီရဲ့အထွေထွေတွေ့မှုလည်းဖြစ်အမျိုးသားလွှတ်တော်ကိုယ်စားလှယ်လည်းဖြစ်တဲ့ဘူးဂင်ကန်းလျံကဒီအကြံပြုချက်နဲ့သူတို့ရဲ့အမြင်ကိုအခုလိုပြောပါတယ
်အဲ့ဒီနောက်ဆုံးပတ်မှာကျွန်တော်ဗာထည့်ထားတယ်ဆိုလို့ရှိရင်အမျိုးသားရင်ကြားရှိဖို့ငင်းချင်ရရှိဖို့ကိုမစစ်တရားစုပင်လုံးကနေလုပ်နေတယ်ပေါ့လေအခုဒီကျွန်တော်တို့ယူနီယံကောမန်50ဆက်ရရှိပြီးဆိုတော့အဲ့ဒါကိုပြီးတော့စုမှာချပြီးတော့ဆွေးနွေးလို့ရှိရင်ကျွန်တော်တို့နောက်ထောင်စီပြင်ဖို့တော်တော်နိုင်မယ်လို့ကျွန်တော်တို့ဟောကြံပြုထားတာရှိတယ်ကျွန်တော်နိုင်ငံရဲ့အဓိကပြဿနာဖွဲ့စည်းပုံအခြေခံလို့ပြောချင်ဒီငင်းချင်မဖြစ်တာလေအဲ့တော့တော်တော်ဖို့ဒီယူနီယံကောမန်သဘောတူပြီးတဲ့အချက်ကိုတော့ပြီးတော့စုမှာဆွေးနွေးခဲ့တယ်ပြီးမှကျွန်တော်လက်ရှိတွန်းနေတဲ့နောက်ထောင်စီနဲ့ဒီ union ကတော့ကိုယ်လေးမို့ဒီကျွန်တော်ဆန်းစစ်လို့ချိန်ဆလို့ရပြီလေ။ညာဆိုတော့ဖြီးတစ်ခုပေါ်လာပဲချင်းမျောတာပဲကျွန်တော်တို့အနေနဲ့ပဲ
။လက်ရှိ NLD ပါတီကတင်ပြတဲ့ပူပေါင်းကော်မတီဖွဲ့စည်းရေးအပေါ်မှာတော့စီလုံးညင်ကြတော့တိုင်းသားလူမျိုးများမဟာမိတ်အဖွဲ့ UNE မှာဆွေးနွေးပြီးဆောင်ရွက်သွားမယ်လို့ပြောပါတယ်။ UNE အဖွဲ့ဟာတိုင်းသားနိုင်ငံရေးပါတီ5ပါတီနဲ့ဖွဲ့စည်းထားတာဖြစ်တယ်လို့လွှတ်တော်3ရက်မှလည်းကိုယ်စားလှယ်100လောက်ကိုကိုစားပြုထားတာဖြစ်ပါတယ်။အခြား UNE အဖွဲ့ဝင်ဖြစ်တဲ့ရှမ်းတိုင်းရင်းသားများဒီမိုကရေစီအဖွဲ့ချုပ် SNLD ပါတီရဲ့အတွင်းမှူးဦးဆိုင်လိတ်ကပြည်တော်စုအခြေခံမူ Union Accord ရယူရာမှာဝိဝါဒကွဲပြားတာတွေရှိခဲ့တယ်လို့တမ်ဘရော်နဲ့အစိုးရတသဘောတည်းမရှိတဲ့အပေါ်မှာမျှော်လင့်နိုင်ဖို့ခက်ခဲကြောင်းသုံးသပ်ထားပါတယ်။လက်ရှိဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးနဲ့ပတ်သက်ပြီးသူ့ရဲ့အမြင်သဘောထားကိုတော့အခုလိုပြောပါတယ်။
သူကဘူးပေါင်းကော်မတီဖွဲ့ရုံဆိုလို့ရှိရင်တော့အရင်ကြံ့ခိုင်ရေးအစိုးရတုန်းကလုပ်တဲ့လုံနီးလုံဟန်တိုင်းပဲသွားတယ်လို့မြင်တာပေါ့နော်အဲ့တည်းပို့ပြီးတော့မှတူတူကဲကဲဘာများလုပ်နိုင်မလဲဆိုတော့စောင့်ကြည့်အောင်ပါပေါ့တစ်ချက်ရှိတာကတော်တဲမှာလူစားတဲ့အချိန်မှာအစိုးရနဲ့တက်မလို့ဘယ်လောက်ထိညှိနှိုင်းဆွေးနွေးနိုင်မလဲဆိုတဲ့အချက်ပေါ်မှာမူတည်ပါတယ်တက်မလို့ဘက်ကအလျှော့မပေးဘူးဆိုလို့ရှိရင်အောင်မြင်နိုင်စရာအကြောင်းတော့သိမရှိဘူးဒါပေမဲ့ကြခုတ်ကြခဲကြိုးပမ်းမယ်ဆိုလို့ရှိရင်တော့ဥပေရရရရေးထားတဲ့ဟာကွက်တွေပြုတ်ကွက်တွေရှိမှာပဲလေ2008ထဲမှာအဲ့တော့စီလိုအပေါက်ရှာပြီးတော့မှကြိုးပမ်းမယ်ဆိုလို့ရှိရင်တော့လေရကောင်းရနိုင်တယ
်ဖွဲ့စည်းပုံအခြေခံဥပဒေကိုအမှန်တကယ်ပြုပြင်မယ်လုံးဝစီနာအမှန်နဲ့ပြုပြင်မယ်ဆိုရင် SNLD ပါတီအနေနဲ့ကြားရအခန်းကနေပူပေါင်းပါဝင်ဖို့အသင့်ရှိကြောင်းလည်းပြောပါတယ်မွန်မျိုးသားပါတီရဲ့သဘောထားကိုတော့မျိုးသားလွှတ်တော်ကိုယ်စားလှယ်90ဟာကအခုလိုပြောပါတယ်
ဟုတ်ကဲ့ပါတီရဲ့ဒီဇင်ရေးတိုင်းမှာဘူးပေါင်းပါရဆက်ခံတော့ဘူးအဲ့လိုလိုရှိတယ်ပေါ့နော်ဥပဒေပြင်ဆင်တဲ့နေရာရောက်တဲ့အခါမှာဒီဒီလေးတွေဆက်ပြီးဒီပါတီပြုစားကြံပြီးတော့ဆုံးဖြတ်မှာပေါ့နော်ဒီလက်ရှိအနေအထားရတဲ့ပါတီရဲ့ဒီအဖြစ်ဒီဖြစ်ကတော့ဆက်ခံတော့ဘူးအဲ့လိုပေါ့ဘာလို့ဆက်ဆက်ထားတယ်သူတို့လည်းဟိုမဆက်ဆက်ဘူးဒါမှသူတို့ဘယ်လောက်ထိရင်ခွင့်ပေးမလဲပေါ့နော်အဲ့ဒီပုံမျိုးသိရတယ်အတိကရသူရဲ့ဒီရင်ခွင့်ပေးတဲ့ပုံပါပဲကျွန်တော်ဒီစစ်တော်ကြီးအပြင်လို့ရမယ့်အနေအထားလေးပေါ့အဲ့လိုမျိုးဖြစ်မှဖြစ်မှာပေါ့
တခြားတိုင်းသားနိုင်ငံရေးပါတီတချို့ကဖွဲ့စည်းပုံပြင်မယ်ဆိုရင်ပြည်내ဝင်ကြီးချုပ်ခန့်အပ်ရေးဆိုင်ရာပုံမှန်261ကိုအဓိကထားပြင်လို့ကြသလိုတချို့ပါတီတွေကတော့2008ဖွဲ့စည်းပုံအခြေခံဥပဒေဟာဒီမိုကရေစီစနစ်ဖက်ဒရယ်စနစ်တွေနဲ့မကိုက်ညီတာကြောင့်အသစ်ပြန်ရေးဖို့လိုလားနေတာတွေလည်းရှိနေပါတယ်